မြန်မာနိုင်ငံရဲ့ကြီးလက်ဒေသဖွံ့ဖြိုးရေးအတွက် ADB အာရှဖွံ့ဖြိုးရေးပန်နဲ့ဂျပန်နိုင်ငံတို့ကနေပြီးတော့ American Dollar 12တန်းဖို့အကူအညီတွေထပ်ပေးသွားဖို့ရှိတယ်လို့ ADB ကနေပြီးတော့ထုတ်ပြန်ပါတယ်။ကြီးလက်ဒေသလူမှုဘဝဖွံ့ဖြိုးတိုးတက်ရေးဒီအကူအညီတွေဟာဒေသခံလူမှုအတိုင်းအဝန်တွေရဲ့လူမှုဘဝတွေဝင်ငွေတွေကိုတိုးတက်မြင့်မားလာစေဖို့ဖြစ်တယ်လို့ ADB အာရှဖွံ့ဖြိုးရေးပန်ရဲ့အကြီးတန်းကျွမ်းကျင်သူတစ်ဦးဖြစ်တဲ့ Pavit Ramachandra ကပြောပါတယ်။အောက်ခြေအဆင့်ထိကိုအကျိုးခံစားခွင့်ရလာစေဖို့ရမှာစီမံကိန်းလုပ်ငန်းတွေကိုကြီးရွာသားတွေကိုယ်တိုင်ကရွေးချယ်ဆုံးဖြတ်ရမှာဖြစ်တယ်လို့လည်းပြောသွားပါတယ်။စီးရဲမွေးတည်မှုရော့ပါရေးဆိုင်ရာဒီအကူအညီတွေကိုဂျပန်နိုင်ငံကပေးအပ်တာဖြစ်ပြီးတော့ ADB အာရှဖွံ့ဖြိုးရေးပန်ကကြီးကြပ်ဆောင်ရွက်ပေးရမှာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာကြီးလက်ဒေသစီးရဲမွေးတည်မှုနှုံးဟာမြို့ပြဒေသတဲ့နှစ်ဆကျော်မြန်မာနေပြီးတော့ဒီအတွက်ဖွံ့ဖြိုးမှုအားနည်းတဲ့ကြီးလက်ဒေသတွေမှာဒီအစီအစဉ်တွေကိုဦးစားပေးပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်ဆိုပြီးတော့လည်း ADB ကကြေညာပါတယ်။ကြီးလက်ဒေသပြည်သူ9သိန်းကျော်အကျိုးခံစားခွင့်ရဖို့အတွက်ရည်မှန်းထားတဲ့ဒီစီမံချက်တွေကို၄နှစ်ကြာဆောင်ရွက်သွားမှာဖြစ်ပါတယ်။ ARD မြို့ပကျွန်းပေါ်ဒေသလေပိုင်း6သိန်းစုံနောက်တနင်္လာရီဒေသနဲ့ရှမ်းပြည်နယ်တွေမှာစီမံကိန်းတွေဆောင်ရွက်ဖို့ရထားပါတယ်။လူမှုအဖွဲ့အစည်းတွေကိုအားထားပြီးတော့လှုပ်ဆောင်တဲ့ဒီစီမံကိန်းတွေကိုတော့ ADB အနေနဲ့ကဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာအအောင်မြင်မြင်ဆောင်ရွက်ခဲ့ဘူးတယ်လို့ ADB ကထုတ်ပြန်ချက်မှာပါပါတယ်။မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာတာနဲ့အတူပဲနိုင်ငံတကာအကူအညီတွေပြန်လည်ဝင်ရောက်လာတဲ့နေရာမှာ ADB ကလည်းသူ့ရဲ့နည်းပညာရောငွေကြေးအရာပါအကူအညီတွေမြန်မာနိုင်ငံကိုပြန်လည်ပေးရလာခဲ့တာဖြစ်ပါတယ်ခင်ဗျာ။